မင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ကပ်ဘေးကာလအတွင်းမြန်မာအများစုရွှေ့ပြောင်းအလုပ်လုပ်ကိုင်ရာထိုင်းနဲ့မလေးရှားကနေလုပ်သားအများအပြားပြည်တော်ပြန်လာကြပါတယ်ဒီလူတွေအတွက်အလုပ်သမားခွင့်ရေးနဲ့အညီပြည်ပမှာအလုပ်ကိုင်အခွင့်အလမ်းတွေပြန်ရနိုင်ဖို့အလားအလာတွေနဲ့ပတ်သက်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ဟုတ်ခါကအလုတ်ကအဆင်မပြေလို့အတော်မပြန်လာတာပါက
ြ။ဟိုအလုတ်အဆင်မပြေတာဆိုတာကအလုတ်ကနားလိုက်တာလားလုပ်ငန်းရပ်သွားလို့လားဒါမှမဟုတ်လို့ရှိရင်ရတဲ့ဝင်ငွေကဟိုအဆင်မပြေတော့လို့လားရှင
်။ဟုတ်အလုတ်ကရက်နေရချက်အလုတ်အဲ့ဒီအလုတ်ကခွင်းလိုက်ပိတ်လိုက်အဲ့လိုဆိုတော့အဆင်မပြေဘူးရှင်။အာစားတဲ့ဟာကိုပြန်စားလိုက်အဲ့လိုဆိုတော့ပိတ်တဲ့ချိန်ကိုရှိလာတဲ့ဟာကိုရှာလာတဲ့ဟာကိုပြန်သုံးရတယ်အဲ့လိုဆိုတော့ဘလို့မှဟိုနေဖို့ကအဆင်မပြေဘူးသူများနိုင်ငံမှာဆိုတော့လေအဲကြောင့်မလို့ပြန်လာလိုက်ရ
ဟုတ်ကဲ့ပြန်လာတော့အခုဒါအိမ်ကိုပြန်ကြမှာပေါ့နော်အိမ်ပြန်တော့ရောဟိုဘာဆက်လုပ်ဖို့စီစဉ်ထားပါလဲ
အခုလုံးလုံးဆယ်တော့ဘာလုပ်မှမရှိသေးဘူးအမရေအရင်ကရှိမှရမှာလေးမှမြန်မာနိုင်ငံမှာအလုပ်ကရှားတယ်လေအခုကအဲကြောင့်မို့အမတော့မစင်စားရသေးဘူးရှင
်ဒီမြန်မာနိုင်ငံမှာအလုပ်လုပ်တာနဲ့ထိုင်းဘက်မှာအလုပ်လုပ်တာနဲ့ရောက်တော့အဓိကဘာတွေกว่าပါလဲဘာဖြစ်လို့မလို့ထိုင်းဘက်မှာအလုပ်လုပ်ချင်ပါလဲ
အဓိကတော့ဝင်ငွေပါအမရင်အရန်กว่าတော့
မအေးထွန်းပါရှင်သူကရှမ်းပြည်မြောက်ပိုင်းမှာနေပါတယ်ထိုင်းမှာတရားမဝင်အလုပ်လုပ်သူပါရှမ်းပြည်မြောက်ပိုင်းမှာအလုတ်အကန်ရှာတာကြောင့်ရောလောက်ခလာစာကွာဟတာကြောင့်ရောထိုင်းမှာအလုတ်လုပ်ဖို့ရွေးချယ်တာဖြစ်ပြီးအခြေအနေပြန်ကောင်းလာနဲ့ထိုင်းကိုပြန်ပြီးအလုတ်လုပ်လို့သူဖြစ်ပါတယ်။ COVID-19 ကပ်ဘေးကာလနဲ့တိုက်တိုက်ဆိုင်ဆိုင်အောက်တိုဘာလအတွင်းကထုတ်တဲ့ကမ္ဘာပိုင်းရဲ့ Labor Mobility as a Job Strategy for Myanmar လောက်သားရွှေ့ပြောင်းသွားလာနိုင်စွမ်းကမြန်မာအလုတ်အကန်ဖန်တီးရေးမဟာဗျူဟာတရက်လို့ဆိုတဲ့အဲ့ဒီစစ်တမ်းမှာရွှေ့ပြောင်းလုပ်သားတွေတရားဝင်လုပ်သားတွေအဖြစ်နဲ့အလို့အကိုင်းပို့ပြီးလွယ်လွယ်ရစီဖို့အစိုးရဘက်ကဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။တရားမဝင်အလို့လုပ်သူတွေဟာတရားဝင်အလို့လုပ်သူတွေလောက်လောက်ခလာစာမရတာမျိုးအခွင့်အရေးချိုးဖောက်ခံရရင်တိုင်ကြားနိုင်တဲ့အခွင့်အလမ်းနှဲပါတာတွေကိုလည်းထောက်ပြထားပါတယ်။အလုတ်ရှာသူနဲ့အလုတ်ရှင်ကြားချိတ်ဆက်ပေးမဲ့ပုဂ္ဂလိကအလုတ်ကန်ရှာဖွေရေးကန္တာပို့ပြီးဖွင့်ပြဖို့လိုသလိုအစိုးရဘက်ကလည်းထင်းချောင်းဖို့လိုအပ်တယ်လို့အစီရင်ခံစာကထောက်ပြပါတယ်။လက်တလောထိုင်းနဲ့မလေးရှားဘက်ကပြည်တော်ပြန်လာသူတွေအနေနဲ့မူလအလုတ်အကန်တွေကိုပြန်ရဖို့ရောအလားအလာရှိပါသလားဆိုတာကိုတော့မလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းကဦးစန်းဝင်းကပြောပြထားပါတယ်။
ကျွန်တော်ဆိုရှင်ကျွန်တော် CEO file ချောက်ပြီးလို့ရှင်9နှစ်ပြောင်းဝင်းမရှိဘူးဆိုမလေးရှားအစိုးရတတ်မှတ်ထားတယ်။ဒါပေမဲ့ဒီကတ်ယောဂကာလမှာတော့ပြန်သွားကြတဲ့အကြောင်းမျိုးကြောင့်ပြန်သွားကြတဲ့လူတွေရောဒီမလေးအစိုးရနေပြီးတော့ကျွန်တော်တို့နောက်တစ်ချိန်လာကျွန်တော်ရှင်တက်ဆိုင်ရဲ့ agency တွေနဲ့တစ်သေးစီနဲ့ချောက်ပြီးလို့ရှင်ပြန်ဝင်လို့ရပါတယ်ဆိုတော့ကြေညာထားပါတယ်ခင်ဗျာ
။အခုဒီမလေးရှားကလည်းလူတော်တော်များများပြန်နေကြတယ်ဆိုတော့လက်ရှိအလို့အကန်ချိန်နေပေါ့နော်အဲ့ဒါသိချင်ပါတယ်
မလေးရှားနိုင်ငံအလုံးတိုင်အခြေအနေကတော့ကျွန်တော် COVID-19 ကာယောဂါကြောင့်စီးပွားရေးတော့ကျတယ်။ဘာဖြစ်လို့ဆိုတော့ပြည်ပနိုင်ငံတွေကနေပြီးတော့ကျွန်တော်တို့ဒီမလေးရှားကိုပေါ့ဒီကွန်ပစ္စည်းတွေပြီးပို့တာအမှရှိဘူး။လေရင်အဝင်ထွက်တွေမရှိဘူး။တော့ဒီပစ္စည်းပို့ဖို့ဒီသင်္ဘောတွေရတဲ့အရန်ကြန့်ကြတယ်။ကြန့်ကြတဲ့အခါကျတော့ဒီကုမ္ပဏီတွေမှာကဒီအလုံးသမားတွေပေါ့ဒီကုမ္ပဏီအကြီးကြီးမှာဒီလဲပတ်ဖို့အတွက်ကအခက်အခဲရှိနေတယ်။အဲ့ဒါကြောင့်မလို့ဒီကုမ္ပဏီတွေမှာဆိုစပိတ်လိုက်ရတာရှိတော့ကျုပ်ကမနီရတဲ့ overlay နဲ့ short ချလိုက်တာရှိတယ်။အဲဒါကြောင့်မလို့တမတော်တော်များများအားဖြင့်တိတ်မလို့ချင်ကြတော့ဘူးမလို့ချင်ကြတော့တော့နှစ်ပြည့်တဲ့လူတွေရှိတယ်တချို့ကလည်း company တွေဝါဒီခံတာတွေရှိတယ်အဲဒါကြောင့်မလို့ကိုယ်နိုင်ငံကိုပြန်ကြတာပါ
။ဆိုတော့ဦးစန်းဝင်းရှင်အခုလောလောဆယ်မှာဒီမလေးရှားမှာမြင်ရတဲ့အခင်ကျင်းဆိုလို့ရှိရင်ဟိုအလို့တမားများဟာတော်တော်ဒုက္ခရောက်ကြပါတယ်။ဆိုတော့နောက်တစ်ခါပေါ့လေဒီ COVID-19 ပြီးသွားတဲ့အချိန်ဒါမှမဟုတ်ပို့ပြီးတော့ကောင်းတဲ့အချိန်မှာပြန်လာကြမဲ့အလို့တမားတွေအတွက်စောင့်ရန်ရှောင်ရန်ဦးစန်းဝင်းအနေနဲ့ဗာများအကြံပြုလိုပါလေ
။ဟောကျွန်တော်နောက်တစ်ခါပေါ့ဒီပြန်လာမဲ့လူတွေကတော့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းတခုကနိုင်ငံတကာနိုင်ငံစီးပွားရေးလုပ်ငန်းတို့ကသက်ပင်ဆိုင်သလိုပေါ့ချက်ချင်းသက်ပင်ဆိုင်ပြီးအတီးအပွင့်ရဖို့ဆိုတော့မလွယ်ဘူးကြီးအကြောင်းမလို့နောက်တစ်ခါဒီမလေးရှားပြန်လာမယ်ဆိုရင်တေးသေးချာချာ ကျွန်တော်တို့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းစဉ်တွေနေရေးထိုင်ရေးပေါ့လေစားရေးတောက်ရေးဓာတ်ဆောင်နှုန်းထားတို့တခြားလေးလာပြီးမှပြန်လာသင့်ပါတယ်ဒီလိုမဟုတ်ပဲပြန်လာပဲနိုင်ငံခြားရောက်ရင်ပြီးလို့ဆိုပြန်လာလို့ရှိရင်ကျွန်တော်တို့ကအဆက်သေးသေးအများကြီးတွေ့သွားနိုင်ပါတယ်ဒီမှာဘာဖြစ်လို့ဆိုတော့တစ်ခါပါလုံးမှာစီးပွားရေးဒီကလည်းဆိုင်တယ်ဒီဒီကယောဂါဆိုးကြောင့်ဟုတ်ကဲ့
ဟုတ်ကဲ့ရှင်
အားကြောင့်လို့စီအန်တီတောင်းစီစီပြန်သိမ်းပါတယ်ဟုတ်ကဲ့
ဒီ COVID-19 ပြီးသွားရင်ရောမလေးရှားကိုနောက်ထပ်ဒီမြန်မာလို့သမားတွေအရင်လိုပဲလာလို့ရနိုင်တဲ့အခွင့်အလမ်းရောရှိပါသေးသလားရှင်ဦးဆောင်ဝင်တွေ့ပါသလား
အစိုးရရဲ့သတ်မှတ်ချက်အရတော့တို့ကြီးညာထားတာပဲတို့ပြန်လာလို့ရတယ်ဆိုတော့ဒါအားတဲ့ပတ်စုံဒီသူတို့ရဲ့ company တွေရဲ့လင်းဟားချက်တွေအများကြီးရှိတယ်ဒီလင်းဟားချက်တွေအများကြီးရှိလို့ဒါတွေကတော့လို့သမားဆိုတော့သူများနိုင်ငံအလုပ်လုပ်ဖို့ခေါ်တဲ့ general ကားကိုပညာရှင်တွေမှမဟုတ်ဘဲနဲ့ကျွန်တော်အကားဆိုတော့တကယ်တိုးတက်တဲ့နိုင်ငံတွေမှာပေါ့ဒီလိုအပ်နေတာကြီးပဲလိုရတော့သူတို့ရောခေါ်မှာပဲဒါပေမဲ့ကိုယ်အနေနဲ့ကရေရှည်အနေနဲ့ကောင်းမကောင်းလို့ချင့်ချိန်ပြီးလာသိနေတာပေါ့ဟုတ်ကဲ့
ဦးဆောင်ဝင်ကျေးဇူးပါရှင်ပြည်တော်ပြန်မြန်မာလုပ်သားတွေအနေနဲ့ပြည်ပကိုပြန်ထွက်ပြီးအလုပ်လုပ်ကြမယ်ဆိုရင်တော့အခြေအနေရက်ရက်ကိုသုံးသပ်ဖို့ဦးဆောင်ဝင်ကတိုက်တွန်းသွားတာပါမြန်မာနိုင်ငံမှာမိသားစုတွေအတွက်အဓိကမိခိုးတဲ့အလုပ်အကင်ပေါင်း24သန်းရှိပေမဲ့အလုပ်အကင်ခေါင်းကတော့ရှားတယ်လို့ကမ္ဘာပန်းကထောက်ပြပါတယ်။ပြည်ပအထွတ်အလုပ်လုပ်မဲ့သူတွေအတွက်အစိုးရရဲ့မူဝါဒဘာဆိုင်ရာအားနည်းချက်တွေကိုလည်းထောက်ပြထားတဲ့အထက်မှာတော့ပြည်ပရောက်မြန်မာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့မူဝါဒမရှိတဲ့အချက်လဲပါဝင်ပါတယ်။ဒါအပြင်ပြည်ပမှာအလုပ်ရသွားတဲ့မြန်မာလုပ်သားတွေကိုကူညီပေးတဲ့အစီအစဉ်လည်းမရှိဘူးလို့ကမ္ဘာပန်းရဲ့လုပ်သားရွှေ့ပြောင်းနိုင်စွမ်းကမြန်မာအလုပ်အကင်ဖန်တီးရေးမဟာဗျူဟာတရက်ဆိုတဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ရှင်ကျမသင်္ကီထိုက်ပါ